တော်ရရှင်တို့ဤဟိုရှိကပူညာညာဘာသာလဲမီးចောင်းသားរីចောင်းထုတ်လို့ရှုတ်ချတဲ့လေအင်းចောင်းသားလေးរីចောင်းသားလေးរីတကယ်ကလေးလေးរីအဲ့ကလူဥမမေစာမမြောက်ကလေးរីကိုတဲ့တော့ចောင်းကရတ်နာဆိုလားထုတ်ပစ်ဆိုလားဘာរីမန်းသိပါဘူးအဲ့ဒါကြာကြာချင်းရင်တဲ့ကလိကလိနဲ့ဘယ်နဲ့တော့ဒီမိုကရေစီခေတ်ကြီးရောက်နေပြီဥစ္စာဘောက်မဲ့ចောင်းအဲ့ကလူလို့ရတာတို့ကလေးរីကသူတို့ဆန္ဒပေါ်ပြယုံနေပြတာဒီမိုကရေစီဆိုရင်ကိုယ်စံတာကိုပြခွင့်ရှိဆိုအခုတော့ဘယ်နာရီတို့ဒီမိုကရေစီမရသေးတဲ့သဘောလားဒီမိုကရေစီအစိုးရတည်ကြည်ဆိုဒီမိုကရေစီဘယ်ပျောက်ကုန်တာတို့အဲ့ကလူဒေါနဲ့မောနဲ့ပေါ့ထမင်းကောင်မကြိုက်ရင်တမင်းစွန်းအောင်ဆွဲတဲ့ပြီးလမ်းစုံကိုကဆုံဆိုင်တော့တာလမ်းစုံရောက်တာနဲ့တွေ့တဲ့ပေါ်ရာတွေကိုကြားသမျှအစုံနတ်တန်နှောပြီးပြော့ပြစ်တာကိုကသာနတ်တန်နှောပြီးပြောတာအဲ့ဟုပေါ်ရာတွေကဖြင့်ပြုံးစစ်စစ်လူကိုများအယူကြီးကြလို့သူတို့မျက်နှာပေးကနောက်တော့တယောက်ကမီးတယ်တော်ချာအဲ့ဒီအကြောင်းတရင်ကစုံစုံစစ်စစ်ရမလားတဲ့။အိုးဘာမရရမှာရုံရန်ကုန်နဲ့မန္တလေးဘာဝေးတာမှတ်လို့နောက်ပြီးတရင်တွေဆိုတာဒီခေတ်ကြီးမှာအခုံအပြန်မြန်ပါပြီတဲ့။အခုဖြစ်အခုကြာဟောကနေတိုင်းကနေအဲ့ကလူပြောတော့ဗောဓာကြီးကပြောတယ်အဲ့ဒါရီခက်တာပေါ့ဟောကနေတိုင်းကနေရောက်ရောက်သမျှကိုမျက်စိမှိတ်ယုံအဲ့ဒါခက်တာပေါ့တဲ့။သူပြောပြတာကဂလူဆန္ဒပြတာကပညာရေးအသုံးစရိတ်မြင့်ပေးဖို့ဆန္ဒပြတာတဲ့ဟုတ်တာပေါ့ပညာရေးအသုံးစရိတ်ကဂလောက်နေနေတာတိုးတောင်းရမှာပေါ့အဲ့ဒီအထိဟုတ်တဲ့ဒါပေမဲ့စဉ်းစားပညာရေးအသုံးစရိတ်မြင့်ပေးနိုင်လောက်အောင်ပါဝါအာဏာရှိတဲ့သူအဲ့ဟိုကျောင်းမှာဘယ်သူရှိတုံးအဲ့ဒီကျောင်းမှာမပြောနဲ့နိုင်ငံတော်အထွတ်အထိပ်သမ္မတကြီးတို့လေဒီကြီးတို့မှာရောအဲ့ဒီပါဝါကြီးရှိသလားဘယ်နဲ့နိုင်ငံတော်ရဲ့ငွေရေးကြေးရေးကြီးဥစ္စာဘယ်ပုဂ္ဂိုလ်တဦးတယောက်အဖွဲ့စည်းတခုမှအာနာရှိပါမလို့သူ့လှုပ်ထုံလှုပ်နေအတိုင်းသူ့အဖွဲ့စည်းကလှုပ်မှဖြစ်မှာပေါ့အဲ့ဒါကိုကျောင်းကဆရာဆရာမတွေအုပ်ချုပ်သူတွေကကျောင်းသားလေးတွေကိုနားပေါက်အောင်ရှင်းပြပါတဲ့ဒါပေမဲ့ကလေးတွေကနားမထောင်ဘူးတဲ့နားမထောင်ယူမကဘူးဆန္ဒပြပွဲကနေကျွန်လာလိုက်တာစာသင်ခန်းတွေတဲ့ဝင်လာကုန်ရောအေးအေးဆေးဆေးစာသင်ခြင်းနဲ့ကလေးတွေကိုပါထိကြိုက်ကုန်တာပေါ့ဒီရင်ကျောင်းအုပ်ချုပ်ရေးအဖွဲ့တွေမဟုတ်တော့ဘူးတိုင်းအုပ်ချုပ်ရေးအဖွဲ့ကပါကြားဝင်ရပါရောပညာရေးအသုံးစီမြင့်မှုဆိုတာဆန္ဒပြနေလို့မဖြစ်တဲ့ဟာကိုအကြောင်းနဲ့အကျိုးနဲ့ရှင်းပြကြရတဲ့ဒါလဲចောင်းသားလေးတွေလက်မခံပြဘူးတဲ့နောက်ဆုံးကိုငုံပြောရရင်မြို့မှာဩဇာတက္ကမရှိတဲ့ပုဂ္ဂိုလ်တွေပါဝင်လာပြီးညှိကြနှိုင်းကြပြန်တဲ့အဲ့ဒါလဲចောင်းသားလေးတွေကနိုးပဲလုပ်နေပါရောဒါနဲ့မတက်တာတဲ့အဆိုးတခြားចောင်းသူចောင်းသားတွေငင်းငင်းချမ်းချမ်းပညာသင်ကြားခွင့်ရဖို့ရည်တွေးပြီးအဲကလူလုပ်ရတာတဲ့တော့ဘာပဲပြောပြောတော့ဂျမ်းပုံလဲနိုးပါပဲဒီဥမမေစာမမြောက်ကလေးတွေကိုဂလောက်ကြီးဂလိုလုတ်တာကြိုက်ပါဘူးပြော့ပြစ်တာပေါ့ဒီတော့ဘော်ဒါတယောက်ကဘာပြောတယ်မှတ်တုံးအမာတက်သူចောင်းသားကိုဥမမေစာမမြောက်လို့မပြောနဲ့တက်သူចောင်းသားဖြစ်ပြီးဆိုကြဲကဘယ်နိုင်ငံမှမဆိုအရွယ်ရောက်ပြီးသားလူကြီးလူကောင်းစည်ရင်ပေါက်ပြီးသားလူကြီးလူကောင်းလူပဲကိုကသဘောထားလူကြီးလူကောင်းလူပဲသူတို့ကကြင်ရမှာတဲ့နောက်တယောက်ကဝင်ပြောတယ်အိန်းကြီးနိုင်ငံတွေတဲကစင်ကာပူတို့မလေးရှားတို့လိုဖွံ့ဖြိုးနေတဲ့နိုင်ငံတွေသွားကြည့်တယ်ဆရာဆရာမနဲ့ကျောင်းသူကျောင်းသားအုပ်ချုပ်ရေးအဖွဲ့နဲ့ကျောင်းသူကျောင်းသားဆိုတာတူးကိုတူးလေးလေးစားစားဆက်ဆံကြတာတဲ့အဲ့ဟိုနိုင်ငံတွေကတက်သူကျောင်းသူကျောင်းသားဆိုတာလူကြီးတွေးတွေးလူကြီးကျင့်ကျင့်တတ်နေကြတာတဲ့တခါတတော့ငါတယောက်ကလာပြန်သေးတယ်ဒီမိုကရေစီဆိုတိုင်းစီစီညာညာလှုပ်ချင်လို့ရတာမဟုတ်ဘူးတဲ့စီကန့်ရှိတော့ဒီမိုကရေစီလို့ပြောနေစရာမလိုဘူးတဲ့ဒီမိုကရေစီဆိုတာကိုကစီးနဲ့ကန်းနေတဲ့အိနီးချင်းတက်သူတွေမှပဲသွားကြည့်ကျောင်းသူကျောင်းသားအများစုဆန္ဒနဲ့အရွေးချယ်ခံထားရတာမဟုတ်သေးသမျှကျောင်းသားအသင်းအဖွဲ့အမိခံလို့မရပါဘူးတဲ့ကျောင်းသားအသင်းအဖွဲ့အမိခံပြီးတာတောင်အသင်းအဖွဲ့ဥက္ကဋ္ဌအတွင်းရေးမှုတွေသဘောဆန္ဒနဲ့နေရာတကာငါတကောကောလို့ရတာမဟုတ်ဘူးတဲ့ကျောင်းသားတွေရဲ့ဆန္ဒကိုတောင်းခံပြီးအများစုသဘောဆန္ဒပါမှလုပ်လို့ရတာတဲ့ဥပမာတော့အဲ့ကလူဆန္ဒပြပွဲမျိုးဆိုပါတော့ကျောင်းသားအများစုကလုတ်ပစ်လိုက်လုတ်ပစ်လိုက်ဆိုတဲ့ပြီးဆန္ဒပြုမှဖြစ်တာဆိုပဲဟုတ်လားမဟုတ်လားဘယ်သိမလို့နောက်ပြီးရှိသေးတယ်သိလားလူကြီးလူကောင်းတွေနဲ့ဖွဲ့စည်းထားတဲ့ចောင်းသားအဖွဲ့အစည်းဆိုတာတဲ့ចောင်းအုပ်ချုပ်သူတွေကိုဝိုင်းကူကြတာတဲ့ចောင်းသားအခွင့်အရေးចောင်းသားတွေငြိမ့်ငြိမ့်ချမ်းချမ်းပညာသင်ကြားရေးတို့လိုဟာမျိုးပေါ့နော်ဥပမာចောင်းသားအတွက်တည်ယူပို့ဆောင်ရေးတို့စားတောက်ဆိုင်နှံတွေတန့်ရှင်းရေးတို့စာသင်ခန်းတွေအဆင့်မီရေးတို့လိုဟာမျိုးပေါ့အုပ်ချုပ်သူတွေကလည်းဒါမျိုးကြရင်ច ကျောင်းသားတွေကိုလေးလေးစားစားဆက်ဆံပြီးသူတို့အကြံဉာဏ်ကိုလက်ခံစဉ်းစားရမယ်။အဲဂလူအပြန်အလှန်လေးစားမှတက်သူပညာရေးကအစ်စ်မြင့်လာမှာဆိုပဲ။အဲဂလူတွေပြောကြတော့ဂျမ်ဘုံမလဲ။ဘဲဥကတရားနေရာဂျမ်ဘုံကတပါးတည်းဖြစ်နေတော့တာပေါ့။ဘာနှုတ်တုံပြန်တတ်မလို့ဒီကြားတဲ့လားလာသေး။အဲဂလူသာထင်တိုင်းကျဲနေလို့ကတော့စီကန့်ရှိသောဒီမိုကရေစီကြီးတကားကနဲ့ဝင်လာဖို့အကွက်ချောင်းနေတဲ့ဟာတွေအကြိုက်တွေးလိုက်မဲ့ဖြစ်ချင်းပဲတဲ့။